ဒီတိုင်နိုင်ငံဟာဥရောပသမဂ္ဂကနေထွက်ဖို့လူလူဆန္ဒခံယူပွဲရလဒ်ထွက်လာခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂ EU ကိုစတင်တည်ထောင်တဲ့နိုင်ငံ6နိုင်ငံကခေါင်းဆောင်တွေဟာ EU ရဲ့အနာဂတ်ကိုဆွေးနွေးဖို့မနေ့ကဘာလင်မြို့မှာအစည်းအဝေးတစ်ခုကိုကျင်းပခဲ့ကြပြီးဒီတိုင်နိုင်ငံကိုလည်းအဖွဲ့အစည်းကနေအများဆုံးထွက်သွားပေးဖို့တောင်းဆိုခဲ့ကြပါတယ်။ဂျာမနီနိုင်ငံဂျာယဝန်ကြီးFrank Walter Steinmeier ကကျွန်တော်တို့အနေနဲ့အတူလက်တွဲပြီးဒီဖြစ်စဉ်ကိုစောနိုင်နေများစောစောပြီးတော့အောင်လုပ်ကြရပါမယ်။ဒါမှသာမတင်မကျမရေမရာဖြစ်နေတဲ့အခြေအနေကနေတိတ်ကြမနေတော့ဘဲကြော်လွန်နိုင်မှာဖြစ်ပြီးဥရောပရဲ့အနာဂတ်အတွက်အာရုံစိုက်အလုပ်လုပ်နိုင်မှာလိမ့်မယ်လို့အစီအွေပြီးမှပြောသွားပါရစေ။ Steinmeier နဲ့အတူပြင်သစ် Netherlands, Italy, Belgium နဲ့ Luxembourg နိုင်ငံကကိုယ်စားလှယ်တွေဟာဘာလင်မြို့စွန်မှာရှိတဲ့နိုင်ငံကြီးကြာရေးဌာနအဆောက်အဦမှစုဝေးခဲ့ကြတာပါဒီစည်းဝေးဟာ EU ကနေပြည်ထောင်ထွက်ခွာသွားတဲ့ကိစ္စရပ်တစ်ခုတွေကိုဆွေးနွေးမှာမဟုတ်ပဲဒုက္ခသည်အကျက်တဲအလုံးလမဲ့ပြဿနာနဲ့ EU လုံခြုံရေးလိုမျိုးအခြားကိစ္စရပ်အမြောက်များကိုပါဆွေးနွေးမှာဖြစ်တယ်လို့ Steinmeier ကပြောကြားခဲ့ပါတယ်ဒါအပြင်ဂျန်နဲ့ EU ဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုတိယကမ္ဘာစစ်နောက်ပိုင်းပြည်ပခါတွေကိုရှောင်ရှားနိုင်စေခဲ့တဲ့ EU ဖွဲ့ကိုတီထောင်သူတွေရဲ့သဘောထားအတိုင်းဆက်ပြီးကင်ဆယ်ကြဖို့ကိုလည်း Steinmeier ကတောင်းဆိုလိုက်ပါတယ်